စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအရေးကနေပြန်ပြီးတော့နလန်ထူလာဖို့ကြိုးပမ်းနေတဲ့အချိန်မှာပဲရွေးကောက်ပွဲကျင်းပဖို့အတွက်စင်ကာပူပါလီမန်ကိုအင်္ဂါနေ့ကဖြတ်သိမ်းလိုက်ပါတယ်။နောက်နှစ်ဧပြီလထဲနောက်မကျပဲကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံတွေမှာယောဂါကူးစက်မှုအန္တရာယ်ကင်းရှင်းရေးစည်းကမ်းသတ်မှတ်ချက်တွေကိုထုတ်ပြန်သွားမှာဖြစ်ပြီးမဲလာပေးကြမဲ့သူတွေအားလုံးနှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ဆင်ဖို့စတဲ့အချက်တွေပါဝင်ပါတယ်။မဲဆဲစီယုံပွဲတွေကိုတော့တားမြစ်ထားမဲ့ပုံရှိပါတယ်။အစပိုင်းတုန်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့စင်ကာပူနိုင်ငံရဲ့တင်းတင်းကြပ်ကြပ်တုံ့ပြန်ကင်တွယ်ပုံတွေကြောင့်ချီးကျူးခံရပေမဲ့နောက်ပိုင်းမှာတော့အဆောင်နေနိုင်ငံသားအလုပ်သမားတွေကြားမှာကူးစက်မှုတွေပိုပြီးတော့များလာခဲ့ပါတယ်။အခုလက်ရှိယောဂကုသခံထားရသူ 42,000 ကျော်မှာအများစုကရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။ယောဂကုသမှုနှုန်းတဖြည်းဖြည်းကျဆင်းလာနေတာနဲ့အတူကာလရှည်ကျအုပ်ချုပ်လာခဲ့တဲ့စင်ကာပူပြည်သူ့လှုပ်ရှားမှု Party PAP အနေနဲ့နောက်နှစ်ဧပြီလထဲနောက်မကျဘဲကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲကျင်းပဖို့ရှေ့ဆက်လှုပ်ဆောင်လာတာဖြစ်ပြီးပါလီမန်ကိုဖျက်သိမ်းဖို့ဝန်ကြီးချုပ်လီရှန်လုံကသမရကိုအကြံပြုခဲ့တာပါ။ရေကောက်ပွဲကျင်းပမယ့်အတီးကြောင့်ကိုတော့ဇူလိုင်လအတွင်းကြီးညာလိမ့်မယ်လို့မျှော်မှန်းထားပါတယ်။အခုလိုကယောဂါပီးရင်ဆိုင်နေတဲ့အချိန်မှာရေကောက်ပွဲကျင်းပဖို့အစိုးရရဲ့ဆုံးဖြတ်ချက်ကိုအတိုက်ခံအဖွဲ့အစည်းတွေကတော့ကန့်ကွက်ခဲ့ကြပါတယ်ရှင်။